စေချောက်ကိုစေကူတာရေးအတွက်ပဲအသုံးပြုတင်တယ်လို့ထိုင်းနိုင်ငံသမ္မတရေးဝန်ကြီးဒေါက်တာချိုနန်ဆရီကယူကပြောလိုက်ပြီးအပန်းဖြေဖို့အပြောရန်စေချောက်တုံးတာဟာအစိုးရတဲ့တာဝန်ယူချိန်မှာအဓိကပြောင်းလဲမှုတစ်ခုဖြစ်လာနိုင်တယ်လို့စေချောက်ရောင်းသူတွေနဲ့တုံးဆွဲသူတွေကြားမှာတိရပိုင်းပြောဆိုမှုတွေကြဲကြဲလောင်လောင်ဖြစ်လာပါတယ်။
အပန်းဖြေဖို့အပြော်စေးကြောက်ရှူရာကိုပိတ်ပင်တားမြစ်တဲ့စာပိုက်တရက်ဥပဒေမှာဖြစ်ဆွဲဖို့ဝင်ကြီးချုပ်စရက်တာသာဝင်စင်ရဲ့အစိုးရအဖွဲ့ကလှုပ်ဆောင်နေတယ်လို့သတင်းတွေထွက်နေပြီးအရင်အစိုးရလက်ထက်မှာခွင့်ပြုပေးခဲ့တာတွေကိုပြန်ပြီးစီစစ်လာရင်ဒီအချက်ကဖြစ်လာနိုင်တဲ့အနေအထားတွေရှိတယ်လို့စေးကြောက်လုပ်ငန်းလုပ်ငန်းသူတွေကဆိုပါတယ်။သူတို့ရဲ့ရည်ရွယ်ချက်ကနည်းနည်းလေ ါတွေလည်းနည်းနည်းလေးပို့လို့ကျွန်တော် stick လုပ်တဲ့အတွက်ဘယ်လိုပြောမလဲဒီ site တဲ့သူတွေနဲ့အစိုးရကြာရောင်းနေတဲ့သူတွေအစိုးရတွေမှာနည်းနည်းလေး conflict တွေတော့ဖြစ်လာမယ်လို့ထင်တယ်ကျွန်တော်မြင်တော့အခုဆိုရင်ထိုင်းနိုင်ငံဒီ cannabis industry တွေမှာမြန်မာပြည်သားအများကြီးစီးနေရတယ်ကျွန်တော်တို့ပါအောင်ပါနော်ဟိုဆက်ဆက်ချင်းတရားဝင်ဖွင့်ပေးလိုက်ခဲ့ရလေဟိုစပြီးရောရှိနေတဲ့သူတွေရှိရပါနော်အဲ့ဒီအတွက်ဘယ်လိုတက်ရောက်လိုက်လဲကျွန်တော်တို့ဒီမှာမဟုတ်ပါနော်ဒီ industry မှာရှိရတဲ့အားလုံးအလုပ်ကိုင်းပေါ့သူတို့ဒါကို block လုပ်လိုက်မယ်ဆိုရင်တိကျက်ဒီကျွန်တော်ဆိုဘက်တန်ညာကျွန်တော်ဒီမှာလဲကျွန်တော်နောက်မှမိသားစုရှိတယ်ကျွန်တော် jobless ဖြစ်သွားရင်ဒီမိသားစုအတွက်လည်းဟိုအနေချင်းတက်ရောက်မယ်ဆိုတော့ဒီလိုမျိုးလူတွေအများကြီးရှိရပေါ့နော်တက်ရောက်နိုင်တယ်မြန်မာပြည်သားတွေအတွက်အဓိကတက်ရောက်တာကဒီမှာပြောင်းရှိလို့တက်ရောက်မြန်မာပြည်နိုင်ငံသားအများဆုံးဖြစ်တယ်ပြီးတော့ဒီ industry ထဲမှာလဲစီးနေရတာမြန်မာပြည်သားအများဆုံးဖြစ်တယ်ဆိုတော့တခြားပြောင်းရွှေ့လုပ်သားတွေတက်ဆိုင်ရင်တော့မြန်မာပြည်သားတွေအတွက်ဟိုစိုးရိမ်ရတာပေါ့နော်ဒါပေမဲ့တခြားလုပ်ငန်းခွင်လန်းတွေအများကြီးပါထိုင်မှာရွေးချယ်ပြီးလုပ်လို့ရတယ်ဟိုတကယ်ဒီထဲမှာဆက်ပြီးသွားခြင်းနဲ့ဆင်တော့ဒီအစိုးရသတ်မှတ်တဲ့ဥပဒေအစ်စ်အတိုင်းကိုကလိုက်တာပေါ့သူတို့သွားပေးတဲ့ဥပဒေအတိုင်းပေါ့အဲ့ဒါပဲရှိပါတယ်
ထိုင်းနိုင်ငံပြည်သူ့ကျန်းမာရေးဝန်ကြီးဌာနကဆေးကြောင်မှာ THC tetrahydrocannabinol ဆိုတဲ့ဆေးကိုပြောင်းလဲစေတတ်တဲ့ဓာတ်ပါဝင်မှု 3.2 ရာခိုင်နှုန်းအထက်ရှိရင်မူးယစ်ဆေးအဖြစ်သတ်မှတ်ထားတာပါဆေးကြောင်မတုံးဆွဲရဘူးလို့တားမြစ်ထားတဲ့စည်းရင်းကနေ2022ခုနှစ်ဇွန်လကပယ်ဖြစ်လိုက်ပြီးတရားဝင်တုံးဆွဲခွင့်ပြုလိုက်တာကြောင့်ထိုင်းနိုင်ငံဟာအာရှတိုင်းမှာဆေးကြောင်တရားဝင်တုံးဆွဲရောင်းချနိုင်တဲ့ပထမဆုံးတိုင်းပြည်ဖြစ်လာပါတယ်။ဆေးကြောင်ကိုတရားဝင်တုံးခွင့်ပေးလိုက်တာကြောင့်ထိုင်းနိုင်ငံရဲ့ပင်လယ်ကမ်းခြေမြို့တွေနဲ့တခြားဒေသတွေမှာစီးကားလာပေမဲ့ကမ္ဘာလှည့်ခရီးသွားတွေဆေးကြောင်အလွန်အကျွံသုံးပြီးအသက်သေဆုံးတာ၊သတိလစ်ပြီးဆေးရုံရောက်တာနဲ့တခြားဒုစရိုက်မှုတွေပါအများကြီးဖြစ်လာတယ်လို့တိုင်ကြားမှုတွေလည်းရှိနေတာပါဒါပေမဲ့လည်းစေးကြောက်ကိုပုံမှန်တုံးဆွဲလာတာကြာပြီဖြစ်တဲ့ကိုဂျိုးကတော့တခြားမှုရစီရင်နဲ့ရောနှော့တုံးဆွဲတာနာနာရှည်ယောဂခန့်စားနေရတာမျိုးမရှိရင်စေးကြောက်ကိုစီကံတကြနဲ့တုံးဆွဲသွားမယ်ဆိုရင်အသက်ဆုံးစေလောက်တဲ့အန္တရာယ်မျိုးတွေမရှိတော့ဘူးလို့ဆိုပါတယ
်ကျွန်တော်ပြောချင်တာကတော့စေးကြောက်ကလူတော့တည်တည်တဲ့မှာမပါပါဘူးတေချာပေါက်ပြောရတယ်ဒါပေမဲ့အလွန်ကျွံဆိုရင်တော့ဟိုအရာတိုင်းမကောင်းဘူးနော်တခြားဟိုဒီဆေးကြောက်ကြောင့်ဖြစ်တဲ့ဆိုတာကျွန်တော်အမြင်ပြောရရင်တခြား other drugs ပေါ့နော်ဒီ other drugs တွေရောနှောပြီးသုံးထားတာပါမယ်ပြီးရင်သူ့ရဲ့ကိုယ်ခံအားဒီကိုယ်ခံအားကတခြားယောဂအခံရှိနေမယ်အဲအဲ့ဒီလိုမျိုးချိန်ကြီးမှာဆိုရင်ဖြစ်နိုင်တယ် shock ဖြစ်တဲ့မျိုးပြီးတခြားမွေးဆေးဘာကြောင့်တက်ရောက်လာတယ်ဒါပေမဲ့ဆေးကြောက်တည်းတုံ့ဆွဲထားတယ်ဆိုရင်တော့ဟိုဆေးကြောက်ပေါ်အမြင်မှာနဲ့ဒါပေမဲ့အသက်အန္တရာယ်ဖြစ်တော့တယ်ဆိုမှဖြစ်ပါပါတော့ကျွန်တော်ကိုနိုင်ကိုကလည်းတုံးဆွဲလာတာ16နှစ်ပတ်ချလည်းရှိပြီဆိုတော့ဘာမှမဖြစ်ပါဘူးစေကြောက်ရဲ့သဘောတရားကသွေးကိုနည်းနည်းနှီးနေတဲ့သဘောတရားလည်းဖြစ်တော့လေအန်ဒီကင်းလို့ထင်တယ်ဘာမှတော့မဖြစ်ပါဘူးအရာတန်းတော့ဟိုဆိုတော့ limitless စေဝိုင်းမကောင်းပါဟိုဒါပေမဲ့ဟိုသူ့အတိုင်းတိုင်းနဲ့တုံးပါနော်